အမေရိကန်ပြည်ထောင်စုဝက်စ်ဗာဂျီးနီးယားပြည်နယ်မှာနှစ်တရာအတွင်းအဆိုးအဝါဆုံးရေချီးမှုဖြစ်ခဲ့ပြီးတဲ့နောက်ပြည်နယ်အုပ်ချုပ်ရေးမှုကပြည်နယ်ထဲမှာရှိတဲ့ခရိုင်44ခုမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒီရေချီးမှုကြောင့်ဝက်စ်ဗာဂျီးနီးယားပြည်နယ်မှာအခုချိန်ထိလူ23ယောက်သေဆုံးခဲ့ပါတယ်။ပျက်စီးဆုံးရှုံးမှုကကျယ်ပြန့်ပြီးအလွန်ကိုကြီးမားကြောင်းရှာဖွေကယ်ဆယ်ရေးတွေကိုဆက်လက်အယုံဆိုင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Aurie Tomlin ကတောက်ကြံနေကပြောပါတယ်။ကျစော်ရီနေကမိုးရေချိန်လက်မ25လက်မကန်အထိမိုးရွာသွန်းခဲ့တာကြောင့်ပြည်နယ်ရဲ့အနောက်တောင်ပိုင်းနဲ့အလယ်ပိုင်းဒီမှာမြစ်ချောင်းတွေရေရှမ်းပြီးတော့အနီးနားကမြို့တွေကိုရေလွှမ်းမှုကုန်တာဖြစ်ပါတယ်။ခရိုင်ရဲရာရှိတယောက်ကတော့သူတို့စီမှာအခြေအနေတွေအတော်ဆိုးဆိုးဝါးဝါးကမောက်ကမောက်ဖြစ်နေပြီးလမ်းတွေတံတားတွေအိမ်တွေပြိုကျပျက်စီးတာတွေမီးလောင်တာတွေရေထဲမျောတာတွေဖြစ်ကုန်တယ်လို့ဆိုပါတယ်။ရေကြီးမှုကြောင့်လူပေါင်းတောင်းတဲ့ချီလျက်စက်မီးမရှိဘဲနေနေရသလိုရာပေါင်းများစွာဟာလည်းသူတို့ရဲ့နေအိမ်တွေမှာပိတ်မိနေကြပါတယ်။ရေပိတ်ကဲတဲ့လုပ်ငန်းတွေကိုတော့ပြည်နယ်ရဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ကလှုပ်ဆောင်နေတာဖြစ်ပါတယ်။